မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တိုင်းရဲ့2018ခုနှစ်စက်တင်ဘာလ14ရက်တောက်ကြနေညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်အောင်စု Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီညနေခင်းအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးသွားပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်ပြည်အောင်စုရှေ့ဘက်ခြမ်းမြောက်ကရိုလိုင်းနားပြည်နယ်ကိုဖလော်ရန်စ်ဟာရီကိန်းမုန်တိုင်းစတင်ဝင်ရောက်နေပါပြီ။ရိုက်တာသတင်းတော်များကိုထောင်ဒဏ်ဆင်ခြင်ချခဲ့တဲ့အပေါ်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကောက်ွယ်ပြောဆိုလိုက်တဲ့အတွက်အမေရိကန်ကဝေဖန်လိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့တူကြီးညာပေးမှာပါ။
ဟုတ်ကဲ့ပါရှင်။ဒီလိုနေပြီးနားဆင်ရဖို့ရှိရကတော့ရခိုင်ပြည်နယ်မြို့နယ်တချို့ကမွတ်စလင်ကလေးငယ်တွေကိုပညာသင်ကြားပေးဖို့အတွက်သင်ကြားရေးအကူအစရာတွေခန့်သွားနိုင်မှုအခြေခံပညာဦးစီးဌာနကဆောင်ရွက်နေပါတယ
်။အခုပေါ့ဟိုအလုတ်ကဲအခွင့်အရေးတဲ့သဘောလေးပါတယ်။နောက်တစ်ခုကတော့ဒီအဲ့ဒီရွာတွေမှာပေါ့မွတ်စလင်ကျောင်းတွေမှာသူတမင်းတို့မူလတန်ကလေးတွေကြတော့ဘာသာစကားအခက်ကြီးဖြစ်တယ်။ဟိုဘာသာစကား
။မောင်နှောခရိုင်ပညာရေးမှူးဦးခရောင်ပြောသွားတာပါ။ပြည်စုံကိုသတင်းတွေပြီးမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူမြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးနဲ့အထိမ်းအမှတ်အခမ်းအနားကိုထိုင်းမြန်မာနယ်စပ်ကော့တောင်မြို့မှာကျင်းပခဲ့တဲ့အကြောင်းတီဘောမြို့နယ်တပ်မတော်တပ်ရင်းပစ်ခတ်ခံခဲ့ရတဲ့သတင်းနဲ့အတူကမ္ဘာရာသီဥတုပြောင်းလဲမှုကြောင့်အပူလှိုင်းနဲ့တောမီပြဿနာတွေကိုဆွေးနွေးအပြေရှာကြမယ့် Los Angeles အပြည်ပြည်ဆိုင်ရာညီလာခံနဲ့ပတ်သက်တဲ့သတင်းလွှာဒါတွေကိုတင်ဆက်ပေးသွားမှာပါ။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်။
အမေရိကန်ပြည်အစိုးရရှေ့ဘက်ခြမ်းမြောက်ကရိုလိုင်းနားပြည်နယ်ကိုဖလော်ရန်စ်ဟာရီကိန်းမုန်တိုင်းစတင်ဝင်ရောက်နေပါပြီ။ဒီနေ့စောပိုင်းမှာပဲမုန်တိုင်းကလေတိုက်နှုန်းတစ်နာရီ109ကီလိုမီတာအထိရှိနေတဲ့အကြောင်းလဲအမေရိကန်အမျိုးသားသမုဒ္ဒရာနဲ့လေလုဆိုင်ရာဌာနနိုဝါကပြောဆိုခဲ့တာပါ။ဖလော်ရန်စ်ဟာရီကိန်းကိုအခုခါပြင်းအားဆင့်တစ်ရှိတဲ့မုန်တိုင်းအဖြစ်အဆင့်လျှော့ချလိုက်ပြီမလဲထိခိုက်ပျက်စီးနိုင်တဲ့အထိအန္တရာယ်ရှိနေစေဖြစ်တဲ့အကြောင်းလဲမိုးလေဝသကြွန့်ကျင်သူတွေသတိပေးထားပါရဲ့။မြောက်ကရိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးရိုက်ကူပါကတော့မုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေကြီးမားနိုင်တဲ့အကြောင်းသတိပေးထားတာပါ။ဖလော်ရန်စ်ဟာရီကိန်းစတင်ဝင်ရောက်လာချိန်မှာပဲမြောက်ကရိုင်းနားမှာလက်ဆင်ပြတ်တောက်မှုကျင်းပသူ 32,000 လောက်ရှိနေပြီဖြစ်ကြောင်းလဲတာဝန်ရှိသူတွေကပြောပါရတယ်။တမိုင်းဝင်နယူးဘန်မြို့မှာလည်းအိမ်တွေထဲရေဝင်လာနေတဲ့အတွက်အရေးပေါ်ကစေးကူညီတောင်းခံတဲ့တယ်လီဖုန်းဆက်သွယ်မှု150ရောက်ရှိကြောင်းလဲဒေသခံအာဏာရှင်တွေပြောဆိုထားတာပါ။ကူညီလို့သူတွေကိုပြည်အောင်စုရေးပေါ်ကယ်ဆယ်ရေးဌာနဖီမာကကယ်ဆယ်ရေးတွေကူညီဖို့အသိရှိနေကြောင်းပြောဆိုထားတယ်လို့လည်းပြောပါတယ်။ရေးပေါ်ကူညီဆောင်ဆိုင်နေချိန်မှာနေအမြင့်ပိုင်းမှာပြောင်းရွှေ့နေကြဖို့လည်းသတိပေးထားတယ်လို့တောင်းရှိသူတွေကပြောပါတယ်။မိုးသက်လေပြင်းနေတဲ့အတူမုန်တိုင်းအပြားပိုင်းမနေ့ပိုင်းကမနေ့ကဆက်လို့မြောက်ကယ်ရိုလိုင်းနားနဲ့တောင်ကယ်ရိုလိုင်းနားပြည်နယ်ကယ်ရိုလိုင်းဒေသတွေကိုစတင်ဝင်ရောက်လာတာပါ။အမျိုးသားဟာရီကိန်းမုန်တိုင်းဌာနကတော့ဖလော်ရန်စ်ဟာရီကိန်းဟာမြောက်ကယ်ရိုလိုင်းနားကယ်ရိုလိုင်းကိုဝင်ရောက်လာချိန်မှာအသက်အန္တရာယ်ဆိုးရွားလောက်တဲ့အထိတင်းအားပြင်းတဲ့အကြောင်းမနေ့နောက်ပိုင်းမှာပဲပြောဆိုထားပါတယ်။နောက်ပိုင်းရက်တွေမှာရေကြီးနိုင်တဲ့အန္တရာယ်ရှိကြောင်းလည်းသတိပေးထားတာပါ။တနားရီကီလို9ကီလိုမီတာနှုန်းနဲ့မုန်တိုင်းကကုန်းတိုင်းပိုင်းတဖြည်းဖြည်းချင်းဝင်ရောက်လာနေတဲ့အတွက်မိုးကြီးကြဲရွာသွန်းပြီးရေကြီးနိုင်တဲ့အန္တရာယ်ကိုလည်းမိုးလေဝသကြွန့်ကျင်သူတွေစိုးရိမ်နေပါတယ်။မုန်တိုင်းကြောင့်မြောက်ကယ်ရိုလိုင်းနားပြည်နယ်မှာမိုးရေရေ11စင်တီမီတာအထိရွာသွန်းနိုင်တယ်လို့အင်တာနက်များလောက်အမြင်ရှိတဲ့6မီတာလောက်ထိရေတက်နိုင်တယ်လို့လည်းခန့်မှန်းထားတာပါ။မုန်တိုင်းကြောင့်လေဆင်နှာမောင်းတွေဖြစ်ပေါ်နေတဲ့အလားအလာတွေလည်းရှိနေပါတယ်။
အင်အားပြင်းတိုင်ဖုန်မုန်တိုင်းမန်ဂူတာမနက်ဖြန်စနေနေ့မနက်အစောပိုင်းမှာဖိလစ်ပိုင်နိုင်ငံကိုဝင်ရောက်မယ်လို့ခန့်မှန်းရတဲ့အတွက်ဒေသခံတွေကြိုတင်ပြင်ဆင်နေပါတယ်။ဖိလစ်ပိုင်မြောက်ပိုင်းကအဓိကကျွန်းကြီးဖြစ်တဲ့တန်းနဲ့ချီတဲ့အိမ်တွေရှိရာလူစုံကျွန်းပေါ်ကစီးပွားရေးလုပ်ငန်းတွေနဲ့လူနေအိမ်တွေမှာနောက်ဆုံးကြိုတင်ပြင်ဆင်မှုတွေလုပ်ခဲ့တာပါ။မုန်တိုင်းကြောက်ချိန်မှာတနအိလေတိုင်နှုန်း225ကီလိုမီတာလောက်ထိရှိနိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။အချင်း900ကီလိုမီတာရှိတဲ့တိုင်ဖုန်မုန်တိုင်းမန်ဂူဖြတ်တန်းသွားရလာတဲ့လျှောက်ကအဆောက်အုံတွေစိုက်ပျိုးရေးလုပ်ငန်းတွေပျက်စီးသွားနိုင်တယ်လို့လည်း IFRC လို့ခေါ်တဲ့နိုင်ငံကချက်ချီနေအဖွဲနဲ့လာချန်နေအဖွဲကဒီကနေ့မှာကြေညာချက်ထုတ်ခံမှပြောဆိုထားပါတယ်။တိုင်ဖုန်းမုန်တိုင်းဝင်ရောက်တက်ခတ်မဲ့ပုံရှိတဲ့ဒေသတွေကအပြည့်အစည်တွေကိုအကဲဖြတ်ဖို့နဲ့အခြေအနေတွေတည်ငြိမ်သွားတဲ့အချိန်မှာအကူအညီတွေကိုချက်ချင်းပေးအပ်နိုင်ဖို့ဖိလစ်ပိုင်ချက်ချီနေကကြွမ်းကျင်သူတွေကိုလည်းဆီလုပ်ထားပါတယ်။မုန်တိုင်းအန္တရာယ်အကျရောက်နိုင်ဆုံးဒေသတွေမှာလူပေါင်း၄သန်းကျော်နေထိုင်နေပြီးမနေ့ကြာပြည်နေ့မှာတော့ထောင်နဲ့ချီတဲ့လူတွေကိုဖိလစ်ပိုင်တာဝန်ရှိသူတွေကပေးလို့ရစပြီးတော့ရွှေ့ပြောင်းပေးခဲ့ပါတယ်။ဟာဝိုင်အခြေစိုက်တိုင်ဖုန်းမုန်တိုင်းသတိပေးပူရဌာနကမင်းကော့မုန်တိုင်းရဲ့လေတိုက်နှုန်းဟာအလတန်လိုက်အတ္တလန်တိတ်သမုတ်တရားထဲကဟာရီကိန်းမုန်တိုင်းအဆင့်9နဲ့ညီတယ်လို့ပြောပါရယ်
ကျန်းဖက်ဝါရနဲ့ရွှေပြောင်းချေချနေထိုင်သူတွေကြားဆက်နွယ်မှုနဲ့ပတ်သက်တဲ့အငင်းပွားစရာအစီရင်ခံစားဖို့အမေရိကန်ဆွေရကပြန်လည်စဉ်းစားသုံးသပ်ဖို့အမျိုးသားလူကြီးဆိုင်ရာအရာရှိဟောင်းတို့ကတိုက်တွန်းလိုက်ကြပါတယ်။အမေရိကန်မှာအကျန်းဖက်ဝါရီတွေရဲ့တိုက်ခိုက်မှုအများစုဟာရွှေပြောင်းချေချနေထိုင်သူတွေကြောင့်ဖြစ်ရတဲ့သဘောမျိုးအစီရင်ခံစားကလွဲမလဲအမြင်တွေဖြစ်စေတယ်ဆိုပြီးပြန်လည်သုံးသပ်ဖို့တိုက်တွန်းခဲ့တာပါ။ရှင်ရုပ်ရက်ဆက်ရှင်အမိမြေလူကြီးဝန်ကြီးခရစ်စတန်နီလ်ဆန်တို့ထံပေးပို့တဲ့တိုက်တွန်းစာကိုပူတွဲရေးသားသူတွေထဲမှာတော့အမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးဟောင်း James Clapper အကျက်ဖက်ဝါရီရဲ့အင်ပီယိုရရှိအောင် Richard A. Clark တို့လည်းပါဝင်ကြပါတယ်။အမေရိကန်မှာဖြစ်ခဲ့တဲ့အကျက်ဖက်ဝါရီရဲ့တက်ခိုက်မှုအများစုမှာရွှေပြောင်းချေချနေထိုင်သူတွေသူတို့ရဲ့မိသားစုဝင်အမေရိကန်နိုင်ငံသားတွေမှာတာဝန်ရှိတဲ့သဘောမျိုးနားလည်မှုလွဲမအောင်ဖော်ပြထားတဲ့အကြောင်းလဲအဓိကနိုင်ငံရေးပါတီနှစ်ခုဖြစ်တဲ့ Republican နဲ့ Democratic Party အစိုးရတွေလက်ထက်မှာတာဝန်ယူခဲ့ဘူးသူအရာရှိ၁၈ယောက်ရဲ့ပူးတွဲစာထဲမှာဖော်ပြထားတာပါ။ချဲလက်တီနဲ့ကိုရီးယားအတွေ့အကြုံတွေရလွန်ခဲ့တဲ့15နှစ်အတွင်းအကျန်းဖက်ဝါရီတွေရဲ့လှုပ်ရှားမှုတွေနဲ့နိုင်ငံခြားသားဖြစ်မှုတို့ကြားဆက်နွယ်မှုရှိတဲ့ထောက်ထားမတွေ့ရတဲ့အကြောင်းလည်းပြောဆိုထားပါတယ်။ဇန်နဝါရီလထဲမှာထုတ်ပြန်ခဲ့တဲ့တရားရေးဌာနနဲ့အမိမြေလုံခြုံရေးဝန်ကြီးဌာနတို့ရဲ့အစီရင်ခံစာမှာတော့အမေရိကန်မှာ2001ခုနှစ်စက်တင်ဘာ17ရက်အကျန်းဖက်တိုက်ခိုက်ခံရမှုနောက်ပိုင်းနိုင်ငံတကာအကျန်းဖက်ဝါရီနဲ့ဆက်နွယ်တဲ့အမှုတွေနဲ့အရေးယူခံရသူ4ယောက်မှာ3ယောက်ဟာပြည်ပနိုင်ငံတွေမှာမွေးဖွားသူတွေဖြစ်တဲ့အကြောင်းဖော်ပြထားတာပါ။
အမေရိကန်ပြည်ထောင်စုဘော့စတန်မြို့မြောက်ဘက်ကမြို့သုံးမြို့မှာမနေ့ကြာမနေ့ညနေပိုင်းကအိမ်သုံးသဘာဝတံခွေပိုက်လိုင်းတွေအကျဉ်အတော်များများပောက်ကွဲပြီးမိလောင်ခဲ့တာကြောင့်ဆယ်ကျော်သက်လူငယ်တယောက်သေဆုံးသွားပါတယ်။မိလောင်ပောက်ကွဲနေတဲ့အိမ်တစ်ခုကမိခိုးခေါင်းနိုင်သူကားပေါ်ပြုတ်ကျလို့အသက်18နှစ်အရွယ်လီယိုနာရိုဒွန်သေဆုံးခဲ့ရတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။တခြားလူ12ဦးတို့လည်းထိခိုက်ဒဏ်ရာရသွားတယ်လို့အာဏာပိုင်တွေကဆိုပါတယ်။မိတောင်မိယန်တွေမိခိုးတွေကြောင့် Lawrence Andover နဲ့ Not Andover မြို့ပေါ်မှာဘာမှမမြင်အောင်မဲမောင်နေပြီးတော့ဒါဇင်နဲ့ချီတဲ့အိမ်တွေလည်းပျက်စီးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်ထိတ်လန့်နေကြတဲ့ရာနဲ့ချီတဲ့လူတွေကသူတို့အိမ်ကိုဆွမီထွက်ပြေးကြတာကြောင့်လူသွားလူလာများတဲ့အချိန်ဖြစ်လို့ကာလန်တွေလည်းပိတ်ကုန်ပါတယ် Not Andover မြို့တာဝန်ရှိသူတို့ကဒီအခြေအနေတွေကကြောက်စရာကောင်းပြီလူတွေကိုလည်းဖြစ်နိုင်ရင်သူတို့အိမ်ထက်ကတန်းငွေပိုက်လိုင်းတွေကိုပိတ်ပြီးထွက်လာကြဖို့အကြံပြုထားပါတယ် Gas တန်းငွေတွေပေးနေတဲ့ဒေသခံကုမ္ပဏီကတော့တန်းငွေပိုက်လိုင်းတွေကိုပေးထားတဲ့ PR တွေရှော့ချနေပြီဆိုပေမဲ့ဝန်ဆောင်မှုပေးနေတဲ့ပိုက်လိုင်းအားလုံးကိုလုံးဝပိတ်ပစ်ဖို့အချိန်ကြာနိုင်တယ်လို့ပြောပါတယ်
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ9.7kHz 16683ည9.19kHz 15956နဲ့9.25kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် American တဲ့မြန်မာဘာအစီအစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရိုက်တာသတင်းဌာနကမြန်မာသတင်းတောက်နှစ်ယောက်ကိုထောင်ဒဏ်စီရင်ချက်ချခဲ့တဲ့ပေါ်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကကာဝယ်ပြောဆိုလိုက်တဲ့အတွက်အမေရိကန်ကဝေဖန်လိုက်ပါတယ်ရိုက်တာသတင်းတောက်တွေကိုနိုင်ငံတော်လျှို့ဝှက်ချက်အုပ်တွေချုပ်ဖောက်မှုအရတရားရုံးကအပြစ်ပေးခဲ့ရတာဖြစ်ကြောင်းဗီယက်နမ်နိုင်ငံမှာကျင်းပနေတဲ့ကမ္ဘာစီးပွားရေးဆိုင်ရာနှိနှောင်းဖလှယ်ပွဲမှာဒေါ်ဆန်းစုကြည်ကမှတ်ချက်ပေးပြောဆိုခဲ့တာဟာလက်ခံနိုင်စရာမရှိတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကမနေ့တုန်းကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါ
We are certainly aware of Aung San Suu Kyi's comments about the reporters. We are deeply disappointed by the verdict.
ဒေါ်ဆန်းစုကြည်မှတ်ချက်ပေးပြောဆိုခဲ့ရအောင်ကြားသိရကြောင်းနဲ့သတင်းတော်ကိုအလုံးနဲ့ကိုကျော်စိုးတို့ကိုအရေးယူရတဲ့အပေါ်အလွန်မင်းစစ်ပြရကြောင်းနဲ့သတင်းတော်နှစ်ယောက်ကိုချွင်းချက်မရှိပြန်လွတ်ပေးဖို့အမေရိကန်ကကြိုးပမ်းသွားမှာဖြစ်တယ်လို့တရားရုံးဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အတွက်မေးခွန်းထုတ်เสียဖြစ်ရကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟက်တာနော်ရက်ပြောဆိုသွားတာပါဒေါ်ဆန်းစုကြည်ရဲ့မှတ်ချက်စကားတော်တော်များကိုလက်မခံနိုင်ကြောင်းလည်းပြောဆိုသွားပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးနီကီဟေးလီကလည်းသတင်းတော်နှစ်ယောက်ကိုစီရင်ချက်ချခဲ့တဲ့အပေါ်ဒေါ်ဆန်းစုကြည်ကာဝယ်ပြောဆိုခဲ့တာဟာမယုံနိုင်စရာဖြစ်ရကြောင်းတွစ်တာလူမှုကွန်ရက်ကနေမနေ့တုန်းကပဲပြောဆိုလိုက်တာပါဒီလ3ရက်နေ့မှာပဲသတင်းတော်နှစ်ယောက်ကိုရန်ကုန်တောင်မြိုင်ပေါင်းခရိုင်တရားရုံးကထောင်ဒဏ်9နှစ်စီပြစ်ပေးလိုက်တဲ့အတွက်အမေရိကန်နဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကပြစ်တင်ဝေဖန်မှုတွေအကြီးအကျယ်ထွက်ပေါ်ခဲ့တာဖြစ်ပါတယ်အမေရိကန်ထူးထူးသမားမိုက်ပင်စ်ကလည်းတရားရုံးစီရင်ချက်ကိုပြန်လည်ပြင်ဆင်ပြီးအမြန်ဆုံးပြန်လွတ်ပေးဖို့တိုက်တွန်းခဲ့တယ်လို့ကုလသမဂ္ဂတွင်းရင်းမှုချုပ်အန်တိုနီယိုကူတာရက်စ်ကလည်းတရားရုံးဆုံးဖြတ်ချက်ပေါ်စိုးရိမ်ကြောင်းနဲ့ပြန်လည်သုံးသပ်ဖို့လည်းတိုက်တွန်းခဲ့တာပါ
တောင်နှက်မြောက်ကိုရီးယားနှစ်နိုင်ငံပူးတွဲဆက်ဆံရေးယုံတယုံကိုမြောက်ကိုရီးယားနိုင်ငံကိဆောင်မြို့မြောက်ဘက်မှာဒီကနေ့စတင်ဖွင့်လိုက်ပါပြီ။ရှစ်သတင်းမှာတဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းမြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့ကိုသွားရောက်မဲ့ခီစဉ်မတိုင်ခင်နှစ်နိုင်ငံဆက်ဆံရေးပိုးပြီးတော့နေဆက်ကမော်လာနေတာနဲ့အမျှအခုဆက်ဆံရေးယုံဖွင့်လိုက်တာဖြစ်ပါတယ်။ဒီနေ့အတွင်းနှစ်နိုင်ငံပြန်လည်သွေးစည်းရေးကြိုးပမ်းမှုတွေထဲမှာဒီယုံဖွင့်လှစ်မှုကနောက်ဆုံးတိုးတက်မှုခြေလှမ်းတစ်ရပ်ပါ။ဒီဆက်ဆံရေးယုံဟာကိုရီးယားနှစ်နိုင်ငံအတူလက်တွဲပြီးတာယာဝပြောရေးဆောင်ရွက်ရမှာအထောက်အကူဖြစ်စေလိမ့်မယ်လို့တောင်ကိုရီးယားရဲ့နှစ်နိုင်ငံပေါင်းစည်းရာဝန်ကြီးချို ုမြောင်ကျွန်းကပြောပါရယ်ဒီနှစ်ထဲမြောက်ကိုရီးယားကောင်းဆောင်တဲ့တတိယအကြိမ်ထိပ်တီးတွေ့ဆုံမှုအတွက်လာမယ့်အင်္ဂါနေ့ကျရင်မြောက်ကိုရီးယားကိုတောင်ကိုရီးယားသမ္မတမွန်သွားမယ့်ခီးစဉ်မတိုင်ခင်ရက်ပိုင်းမှာပဲအခုရုံးသစ်ကိုဖွင့်လှစ်လိုက်တာပါမြောက်ကိုရီးယားအရေးနဲ့ပတ်သက်လို့ဒီသတင်းမှာအစောပိုင်းတုန်းကလည်းမြောက်ကိုရီးယားကိုနျူကလ িয়ার လက်နက်အစီအစဉ်တွေဆွလုပ်ဖို့အတွက်အမေရိကန်အစိုးရကဥဆောင်နှာချသိမ်းသွင်းတဲ့အကြောင်းသမ္မတမွန်ကသူ့အစိုးရအဖွဲ့ကိုပြောဆိုခဲ့ပါသေးတယ်
။ဘင်္ဂလားဒေ့ရှ်ထဲချုပ်အလုပ်သမားတွေကိုအစိုးရကလက်စာတုံ့ပြန်ပေးဖို့ကမ်းလှမ်းချက်ကိုအလုပ်သမားသမဂ္ဂတွေကပယ်ချလိုက်ပါတယ်။ဒီဇင်ဘာလမှာစတင်အသက်ဝင်မဲ့အနည်းဆုံးလောက်ကလက်စာတစ်လ63ဒေါ်လာကနေ95ဒေါ်လာထိတုံ့ပြန်မဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့ဒီနေ့ပဲအလုပ်သမားတွေတကားမျိုးတော်လမ်းတွေပေါ်မှာဆန္ဒပြခဲ့ကြတာပါ။လောက်ကလက်စာတတ်မှတ်ချက်အသေးအမြတ်တမှုမရှိတဲ့အတွက်လက်မခံနိုင်ကြောင်းအလုပ်သမားသမဂ္ဂခေါင်းဆောင်တွေကပြောဆိုပါတယ်။အလုပ်သမားသမဂ္ဂတွေကတော့အဖွဲ့ဝင်အလုပ်သမားတွေအတွက်အနည်းဆုံးလက်ကလက်စာတစ်လကိုဒေါ်လာ180အထိရဖို့လိုလားနေတာပါ။ထဲချုပ်လုပ်ငန်းတွေမှာလူသမားကဈေးပေါ်တဲ့အတွက်လဲဘင်္ဂလားဒေ့ရှ်နိုင်ငံကအသိဝင်နိုင်တဲ့အဝတ်ထည်ထုတ်လုပ်မှုကမ္ဘာမှာအများဆုံးနိုင်ငံတစ်နိုင်ငံဖြစ်နေရပ်တည်နေတာပါ။ဒါပေမဲ့လည်း2013ခုနှစ်မှာတုန်းကအထက်ရှိတဲ့ရှိတဲ့ကုန်တွေတစ်ခုပြိုကျတာကထဲချုပ်လူသား1100ကျော်သေဆုံးသွားပြီးတဲ့နောက်အန္တရာယ်ရှိတဲ့လုပ်ငန်းဝင်အခြေအနေကိုအများကအာရုံစိုက်လာခဲ့ကြတာပါ။
လိမ့်ပိုင်းဆိုင်ရာမတော်မတရားလုပ်ခဲ့တဲ့ဆိုပြီးဆွဆွဲခဏရတဲ့ American Roman Catholic ဂိုင်းအုပ်ဆရာတော်ရဲ့နှုတ်ထွက်စာကိုပေါ်ရဟန်မကြီး Francis ကလက်ခံလိုက်ပါတယ် West Virginia ပြည်နယ်ကဂိုင်းအုပ်ဆရာတော် Michael Bensfree ကို Vatican နန်းတော်ကစုံစမ်းစစ်ဆေးတော်မှာပါကမ္ဘာနိုင်ငံအတော်များများမှာ Catholic ခရစ်ယာန်ဖျားကြောင်းတွေကိုလုတ်ခတ်စေခဲ့တဲ့ဒီအရှုပ်တော်ပုံနဲ့ပတ်သက်ပြီးတော့စဉ်းစားသုံးသပ်ဖို့ American Church ကထိတ်တန့်ကောင်းဆောင်တွေနဲ့ပေါ်ရဟန်မကြီးတို့တွေ့ဆုံအပြီးမှာပဲဂိုင်းအုပ်ဆရာတော် Bensfree အခုလိုနှုတ်ထွက်လိုက်တာပါ American ဖျားကြောင်းတွေရဲ့ကောင်းဆောင်ယဟန်အမတ် Daniel ဒီနေရိုကဒီတွေ့ဆုံမှုကအပြန်အလှန်အကျိုးဖြစ်တွန်းစေတဲ့တွေ့ဆုံမှုဖြစ်တယ်လို့ပြောပါရယ်။ဒါပေမဲ့လည်းအမေရိကန်ဖျားကြောင်းတွေဘက်ကရှေ့ဘာဆက်လုံးမလဲဆိုတာကိုတော့ပြောဆိုသွားခြင်းမရှိပါဘူ
း။နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမက VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျမတို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။ရခိုင်ပြည်နယ်မြို့နယ်တချို့ကမွတ်စလင်ကလေးတွေကိုပညာသင်ကြားပေးဖို့အတွက်နေစာလာပြီးသင်ကြားရေးအကူအစရာတွေခန့်သွားနိုင်ဖို့အခြေခံပညာဦးစီးဌာနကဆောင်ရွက်နေပါတယ်။အဲ့ဒီဒေသတွေမှာရှိတဲ့မွတ်စလင်ကလေးတွေကိုသင်ကြားတဲ့အပိုင်းမှာဘာသာစကားအခက်အခဲမရှိအောင်အခြေခံပညာဦးစီးဌာနကစီစဉ်ဆောင်ရွက်နေတာလို့ဆိုပါတယ်ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ
်ရခိုင်ပြည်နယ်ရသိတောင်ဘူးတိတောင်မောင်တော်ဒေသကမွတ်စလင်ဘွဲ့ရတွေအထက်တန်းပြီးဆုံးတဲ့သူတွေကအခြေခံပညာသင်ကြားနေတဲ့ကလေးတွေကိုစာသင်ပေးဖို့နေစားလာပြီးသင်ကြားရေးအကူအစရာတွေအနေနဲ့ခံထားနိုင်ဖို့အခြေခံပညာဦးစီးဌာနကစီစဉ်နေပါတယ်မွတ်စလင်ဘွဲ့ရလူငယ်တွေနဲ့အထက်တန်းပညာသင်ထားသူတွေရဲ့စာရင်းကိုမောင်တော်ခရိုင်ပညာရေးမှူးရုံးကဒီလ10ရက်နေ့ကစတင်ကောက်ယူနေပြီးပြည်နယ်ပညာရေးမှူးရုံးကိုမနက်ဖြန်15ရက်နောက်ဆုံးပေးပို့မှာဖြစ်ပါတယ်။အတန်းစုံကိုသင်ကြားဖို့ဒါမှမဟုတ်ရင်ကျောင်းသားဦးရေပေါ်လိုက်ပြီးခံထားနိုင်ဖို့စာရင်းကောက်ယူနေရဖြစ်ပြီးအလောက်ကိုင်ခွင့်လန်းပေးဖို့လည်းရည်ရွယ်ပြီးအခုလိုစီစဉ်ရတာလို့မောင်တော်ခရိုင်ပညာရေးမှူးဦးခင်အောင်ကအခုလိုပြောပါတယ
်။နှစ်ခုပေါ့ဟိုအလောက်ကိုင်အခွင့်အလမ်းရတဲ့သဘောလေးပါရင်နောက်တစ်ခုကတော့ဒီအဲ့ဒီရွာတွေမှာဗောမွတ်စလင်ကျောင်းတွေမှာသူတမင်းတို့မူလတန်ကလေးတွေကြတော့ဘာသာစကားအခက်ကြီးရှိတယ်။ဟိုဘာသာစကားအခက်ကြီးလို့မှာရခိုင်ဆရာသမတ်တွေကပြောတော့ကျွန်တော်ဟိုအဲ့ဒီစကားတွေကိုသူတို့ကဟိုလက်မလေကြတော့အဲ့ဒီဟိုသင်ကြားတဲ့အခါမှာအထောက်ကူပြင်ရှင်းတဲ့သဘောအဲ့လိုတကွာ။ဟိုသူတို့ဘာသာနဲ့အထောက်ကူပြန်ပြီးတော့ဘာသာပြန်ပြီးတော့နားလျော်ရှင်းပြရင်တော့ဒီကျွန်တော်တို့အခြေခံပညာကမျှော်မှန်းနေတဲ့ဟိုပညာရေးပေါ့ဘူဒ္ဓတွေကိုဟိုရရှိမယ်လေ။
လောက်ကန်ရှားရဲ့ဒေတာမှာအလုပ်တစ်ခုရဖို့အတွက်ဒီအလုပ်ကိုစည်ရင်ပေးသွင်းကြသူတွေများပါတယ်။စာသင်ပေးဖို့စည်ရင်ပေးခဲ့တဲ့ဘူတိရောင်မြို့နယ်ကအဝေးတင်တက္ကသိုလ်ကျောင်းသားတဦးဖြစ်တဲ့ကိုဟာရှင်ကအခုလိုပြောပါတယ်
။အဲဟုတ်တယ်ဒီမှာရှိတဲ့လူတွေဆယ်တောင်ဘူရတ်အခွန်လုံးစည်ရင်တွေသိကြတဲ့ပညာရေးမင်းကိုတွားပြီးတော့သင်တဲ့လူတွေကမရပဲနဲ့စာပြမယ်ဆိုရင်ဒီအဆင်ပြေပါမယ်။သူငယ်တွေအမင်းတွေကတော့အလုပ်လုပ်မယ်ဖြစ်နေတဲ့အချိန်မှာအလုပ်တစ်ခုကိုအဲ့ရတာပဲလုပ်ဖို့စိတ်ဝင်စားပြီးတော့စဉ်းရင်းတွေသွားပေးကြတာပေါ့ကျွန်တော်ဟိုပညာရေးဝန်ထမ်းတယောက်ကမြင်ကြည့်တော့တိကျက်ကိုလက်တောင်နဲ့ရှိရလို့ပြင်းနေတဲ့စနေတနေ့ကလည်းမပါတော့ဘူးတဲ့ဘယ်လိုပဲဖြစ်ဖြစ်ဘာမှမလို့ရပဲတိုင်နေရတဲ့အချိန်မှာဆိုတော့အဲ့လိုဒါပဲလို့ဟိုစိတ်ဝင်စားတာပေါ့
ဘယ်နဲ့ရောက်ခတ်မယ်ဘယ်အရေးချင်းနေနဲ့သတ်မှတ်မယ်တင်ယုံနဲ့ပတ်သက်ပြီးစီမင်းစည်းကမ်းတွေဘယ်လိုသတ်မှတ်မယ်ဆိုတာမျိုးတော့အခြေခံပညာဦးစီးဌာနကလက်တလုံးမှာအသေးစိတ်မထုတ်ပြန်သေးပါဘူးမောင်တော်ခရိုင်မှာမွတ်စလင်ကလေးတွေကိုတင် जा ပေးနေတဲ့အကြောင်းက80လောက်ရှိပါရဲ့ခင်ဗျာ
ကိုစောထက်သတင်းပေးပို့ထားတာပါ အခုဆက်ပြီးထိုင်းမြန်မာနယ်စပ်မှာလူကုန်ကူးမှုတိုက်ဖျက်ရေးနှင့်ကျင်းပခဲ့တဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။မြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးနှင့်အထိမ်းအမှတ်အခမ်းအနားကိုထိုင်းမြန်မာနယ်စပ်ကော့တောင်းမြို့မှာစက်တင်ဘာလ13ရက်နေ့ကပြုလုပ်ခဲ့ရမှာထိုင်းနိုင်ငံအတွင်းကလူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့တွေလည်းတက်ရောက်ခဲ့ပါတယ်။ဒီထဲမှာ renowned ပဲအချုပ်ထဲမှာလူကုန်ကူးမှုနဲ့ပတ်သက်လို့ထိမ့်သိမ်းခံထားရတဲ့မြန်မာ24ယောက်ကိစ္စကိုလည်းဆွေးနွေးခဲ့ရလို့ဆိုပါတယ်။မန်အေးမာကသတင်းပေးပို့ထားတာပါ
။ထိုင်းနဲ့မြန်မာလူကုန်ကူးမှုပပျောက်ရေးလုပ်ငန်းတွေကိုနှစ်ဖက်ပူးပေါင်းလှုပ်ဆောင်နိုင်ဖို့အတွက်မြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးနေ့မှာဆွေးနွေးခဲ့ကြတာပါ။ဒီဆွေးနွေးပွဲမှာတော့ပြီးခဲ့တဲ့2လကျော်လောက်ကလူကုန်ကူးမှုနဲ့အဖမ်းခံထားရတဲ့မြန်မာနိုင်ငံသား24ယောက်ကိစ္စကိုလည်းဆွေးနွေးဖြစ်ခဲ့ပါတယ်။သူတို့တွေဟာရနောင်းအချုပ်ထဲမှာနှစ်လကျော်ကြာတဲ့အထိချုံနောင်ခံရရစေဖြစ်တာကြောင့်သူတို့လွတ်မြောက်ရေးအတွက်တောင်းဆိုခဲ့ကြအောင်ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းအဖွဲ့ကမှတ်တမ်းရေးရာနဲ့အလို့သမားရေးရာတာဝန်ခံဦးမင်းဦးကပြောပြပါတယ်
။ဒါမဲ့အဲဒီမှာကသူတို့တန်ဆာဖြစ်နေတာဒီသူတို့ကမလေးရှားသွားမယ်လို့ပြောလိုက်တာဟုတ်အကုန်လုံးကရခိုင်နိုင်ငံရခိုင်လူမျိုးစစ်စစ်တွေကြီးပဲကျွန်တော်တို့အကုန်လုံးသွားပြီးစစ်ပြီးတိုင်းရောကလည်းသိတယ်တိုင်းရောနဲ့ဟိုနင်းကလည်းဒီဗမာဘက်အချမ်းကဟိုပါပေါ့အနာဘိုင်းတွေကလည်းတကိစ္စကိုလမ်းပြီးတော့သူတို့ကိုလမ်းပြီးတော့ quest လုပ်ပြီးဒါပေမဲ့ဒီမှာအစ်တွေမှာသူတို့ကဒီဟာဒီခုနပြောတဲ့မလေးရှားကိုပို့နေတဲ့လူကုန်ကူးမှုနဲ့ဆက်ဆက်နေသလားဆိုပြီးတော့ဒီလူတွေကိုဆက်ပြီးတော့ထိန်းသိမ်းထားတဲ့သဘောပဲစစ်သေးတာတွေမပြီးသေးလို့ပေါ့ဒါပေမဲ့အခုဆိုရင်ချုပ်ထဲမှာသူက2လကျော်သွားပြီလေဒါမှမဟုတ်ကျွန်တော်တို့ကတော့တောင်းဆိုနေတာပေါ့နော်
ခေါတောင်းခရိုင်လူကုန်ကူးမှုတိုက်ဖျက်ရေးအခမ်းအနားကိုပူးပေါင်းပါဝင်ရင်းနဲ့ခေါတောင်းခရိုင်မှူးခရိုင်ရဲတပ်ဖွဲ့မှူးတွေနဲ့မြန်မာနိုင်ငံဘက်ကလူကုန်ကူးမှုတိုက်ဖျက်ရေးလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့လည်းရှေ့ပြောင်းလို့သမားတွေကြားလူကုန်ကူးမှုတိုက်ဖျက်ကာကွယ်တားဆီးရေးအတွက်ပုံမပူးပေါင်းဆောင်ရွက်နိုင်ဖို့အတွက်ဆွေးနွေးခဲ့ကြတယ်ဆိုပြီးဦးမင်းဦးကဆိုပါတယ်။2018ခုနှစ်ထဲမှာခီခီခေါတောင်းရနောင်းလန်းတွေကနေလူကုန်ကူးခံရတဲ့လူ900ထဲမှနည်းကိုထိုင်းရနာပိုင်တွေကဖမ်းဆီးခဲ့ပါတယ်။2018ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဌာနရဲ့လူကုန်ကူးမှုနဲ့ပတ်သက်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်အဆင့် TR2 ကနေရှော့ချလိုက်ပြီးအဆိုးအဝါဆုံး TR3 အဆင့်ကိုတတ်မှတ်လိုက်တာပါအခုလိုမျိုး TR3 ကိုအဆင့်ရှော့ချတတ်မှတ်လိုက်တာဟာလူကုန်ကူးမှုပပျောက်ရေးဆိုင်ရာအနေဆုံးသတ်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရကလှုပ်ဆောင်နိုင်ခြင်းမရှိသလိုအဲ့ဒီလိုပြည့်မီဖို့အတွက်တိတာတဲ့လှုပ်ဆောင်မှုတွေမရှိတာကြောင့်ဖြစ်တယ်ဆိုပြီးအစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာလူမျိုးတွေနဲ့ဆက်ဆက်ပြီးလူကုန်ကူးမှုတွေအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကတော့ TR2 စောင့်ကြည့်အစ်င့်ထဲမှာပဲထည့်သွင်းထားဆဲဖြစ်ပါတယ်ရှင
်မအေးမှာသတင်းပေးပို့ထားတာပါတော်တာရှင်တို့အခုနားဆင်နေကြရတာက VOA American အတန်ရဲ့တောက်ကြညနေခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုဆက်ပြီးတီဘောမြို့နယ်တပ်မတော်တန်ရင်ပြစ်ခတ်ခံရတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်နမ်လန်အုပ်စုဝင်မန်လီရွာမှာရှိတဲ့အစိုးရတပ်မတော်ခမာယာ18တိုင်ရင်အဝင်ဂိတ်ကိုအမည်မသိလက်နက်ကိုင်အဖွဲ့ကမနေ့ကပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့တပ်ဖွဲ့ဝင်တို့ထိခိုက်သေးဆုံးခဲ့တဲ့အကြောင်းကိုကျေးရွာအုပ်ချုပ်ရေးအဖွဲ့ဝင်တွေကပြောပါတယ်။အပြစ်ခံရတဲ့နေရာဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့လှုပ်ရှားနေတဲ့နေရာဖြစ်ပြီးမြန်မာစစ်တပ်နဲ့မကြာခဏထိတွေ့တိုက်ပွဲဖြစ်ပွားလေးရှိတဲ့နေရာဖြစ်ပါတယ်။ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါရှမ်းပြည်နယ်စီပေါ်မြို့နယ်မန်လီကျေးရွာမှာရှိတဲ့တမတော်ခမရတိုင်ရင်18အဝင်ကင်းစကန်မနေ့ကတိုက်ခိုက်ခံရတဲ့အခြေအနေကိုတော့ကျေးရွာအုပ်ချုပ်ရေးမှူးဖွဲ့ဝင်တို့ကအခုလိုပြောပါတယ
်မနေ့ကသတုံးရနေ့ပေါ့မနေ့9နိုင်ခွဲအချိန်တနတ်ကမားပေါ့ပဲအဖွဲစီလဲတော့ကျွန်တော်မသိဘူးလေကြောင်းဖူးချန်ထဲမှာပုံနေပြီးတော့ပတ်ရင်းရှေ့မှာကင်းသမားထားတဲ့အချိန်ကျတော့ဖြစ်ထွက်လိုက်တာပြအဲမှာစက်ကြကြီးတယောက်ဆုံးသွားတယ်ရဲဘော်တယောက်အတိုင်ရရတယ်နှစ်လန်ရှိအောင်တင်ထားတယ်သူ့ရင်ပြရှိတယ်လို့ပြောတာပဲ
မနေ့ကမန်လီစင်းနေမှာပြစ်ခတ်မှုဖြစ်ပွားခဲ့ပြီးဘယ်ဖွဲ့လက်ချက်ဆိုတာမသိရှိသေးသလိုတပ်မတော်ဘက်ကနေနယ်မြေရှင်းလင်းရေးလှုပ်ဆောင်နေစေလို့သူကဆိုပါတယ်။အမည်မသိလက်နက်ကိုင်ဖွဲ့ကတန်နီးရှိပြောင်းဘူးခင်းတွေထဲကနေချောင်မြောင်ပြစ်ခတ်ခဲ့တဲ့အတွက်အဲ့ဒီပြောင်းခင်းကိုတပ်မတော်တိုင်ရင်ကနေထုံဆက်နဲ့ရှင်းလင်းဖျက်ဆီးလိုက်ပြီးလို့မန်လီကျေးရွာအုပ်ချုပ်ရေးဖွဲ့ဝင်ကဆက်ပြောပါတယ်
။တိုင်ရင်ရှေ့အချံဖျက်ဆီးခံရတဲ့ပြောင်းဖူးပင်နေဆိုတော့ပိုင်စင်ကိုကွန်တောင်းပြီးတော့ထုံဆက်နဲ့ပေါ့ထည့်ပစ်လိုက်တာပေါ့6ဧကလောက်ပေါ့။အဲပိုင်စင်လည်းမတတ်နိုင်တော့ဘူးလေ။တိုင်းမူအခုတောင်းတော့ရွာကလည်းပါတတ်နိုင်မလဲ CAC ရကိစ္စဆိုတော့
ပြောင်းမှုစိုက်ခင်း6ဧကလောက်ကိုဖြည့်ဆည်းလိုက်တာဖြစ်ပါတယ်စိုက်ခင်းတောင်သူတွေထိခိုက်နစ်နာမှုအတွက်နောက်မှကြည့်ပေးမယ်လို့တိုင်းမူကပြောဆိုခဲ့တဲ့အကြောင်းမန်လီကျေးရွာအုပ်ချုပ်ရေးဖွဲ့ဝင်ကပြောပါတယ်ဒီဘောမျိုးနဲ့မန်လီကျေးရွာတွင်ပြစ်ခတ်မှုနဲ့ပတ်သက်ပြီး TNLA တမ်းမလောင်တပ်ဖွဲ့ကတော့သူတို့တရင်မရရှိသေးသလိုမနေ့ကကုတ်ခံမျိုးနဲ့ဘက်မှာတမ်းမတော်နဲ့ TNLA ကြားတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ကြံကြားရေးရာရှိပူမှုတိုင်ကျော်ကပြောပါတယ်
အဲ့ဒါကမြို့မှာစရင်းတရတာမရှိဘူး။တကွဲဖြစ်ွားမှုတော့မြေရမ်းမကျင်းဖြစ်တဲ့ဒီခုခံမှုနဲ့တမင်းမြင့်နဲ့ခွဲနမောရောနဲ့လက်ခံရကြမှာ။အဲ့ဒီအရမဲ့သူကမနေ့တကျင်းဖြစ်တဲ့ညနေနာနောက်စကျင်းပြန်ဖြစ်တယ်။တဲမှုတော့ဒီလိုတော့မရှိဘူး
။မန္လီရွာဟာနှံလန်းကြီးရွာအုပ်စုမှာပါဝင်ပြီးဒီဘောမြို့တောင်ဘက်မိုင်50กว่าမှာတည်ရှိနေပါတယ်။အဲ့ဒီဒေသမှာတိုင်းပလောင်တပ်ဖွဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တပ်ဖွဲ့တို့လှုပ်ရှားနေပါတယ်။ပြီးခဲ့တဲ့ဩဂုတ်လကလည်းမန္လီကျေးရွာပြောင်းဆိုင်ခဲနီးမှာတပ်မတော်သားသူနဲ့မိသားစုဝင်တို့ကိုအမည်မသိသဏ္ဍသမားတွေကနေပြစ်ခတ်တပ်ဖြတ်ခံခဲ့ရပါတယ်။လက်ရှိဒီဘောမြို့နယ်တွင်အမည်မသိသဏ္ဍသမားတွေရဲ့လက်ချက်ကြောင့်ဒေသမှုတွေမကြာခဏဖြစ်ပွားနေသလိုဥပဒေစိုးမိုးမှုအားနည်းနေတဲ့အခြေအနေကြောင့်ဒေသခံတွေကြားစိုးကြောက်လနေရတဲ့အကြောင်းကိုဒီဘောမြို့နယ်စည်းမချာကူညီပေးရေးဖွဲ့တာဝန်ခံကိုမျိုးကပြောပါတယ်။
ကြတာတီဘောနေဖြစ်နေတာပေါ့ဒီကတိခဏတော့နွားကားတွေဘာအတွက်ကြောင့်ဘလို့ကြောင်းကြောင်းနေတာဖြစ်လဲတော့ကျွန်တော်လည်းမသိဘူးလေဒီဘောပက်ဆိုရင်လည်းငါးကောက်ရှိဒီဘောနေတဲ့မှာကျတော့အိမ်ထဲဝင်ပြစ်ခံတာလေးပေါ့သူဖြစ်တဲ့အားလုံးကလည်းဒီဘယ်ဝါဆိုတာလည်းမမိဘူးပေါ့အဲဒေသခံတွေကတော့ဒီလိုမျိုးဖြစ်တာလေးကတော့စိုးရင်သေးရတော့ရှိတာပေါ့
ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာမြမသမတော်နဲ့တိုင်းရင်သားလက်နက်ကိုင်ဖွဲ့တွေဖြစ်ကြတဲ့တန်းပလောင်တပ်ဖွဲ့ KIU ကချင်လွတ်လိုက်ရေးဖွဲ့ကိုကတပ်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားနေစေဖြစ်ပြီးပိုက်ပွဲတွေကြောင့်ဒေသခံရွာသားတွေနေရက်ကနေတိမ်းရှောင်နေရပြီးစစ်ပြေးဒုက္ခသည်ဖြစ်တော်လကောင်းလူခုရေချိုးပေါက်ခံရမှုဖြစ်စဉ်နဲ့ပိုက်ပွဲကြားထိခိုက်ဒိဆုံမှုတွေလည်းမကြာခဏဖြစ်ပွားနေပါတယ်ခင်ဗျာ
ကိုနိုင်ကိုရင်တရင်ပြဖို့ထားတာပါအခုတော့မနေ့ပြန်စနေညတိုက်ရိုက်လေလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ
်ဒေါရရှင်များရှင်မြန်မာနိုင်ငံမှာလက်နက်ကန်ပြပခတွေကအစရခိုင်ပြည်နယ်အချက်အသေးဆုံးပြဿနာပေါင်းစုံမှာနောက်ခွေကသွေးထိုးပြီးနေတဲ့အင်အားစုတွေရှိနေတဲ့ဆိုတဲ့အမြင်တွေနဲ့အတူပြည်လဲသိမ့်ပြည်နယ်ယုံကြည်မှုတိဆောက်ရေးကိုထိခိုက်မှာစိုးရိမ်တန်တွေလည်းထွက်ပေါ်နေပါတယ်။ NLD ပါတီဦးဆောင်တဲ့ရတဆွေရလက်ထက်မှာအမျိုးသားပြည်လဲသိမ့်ပြည်ယုံကြည်မှုတိဆောက်ရေးဘလောက်ထိခီးပောက်ခဲ့ပါပြီလဲ။ဘယ်လိုအခက်ဆန်းစိန်ခေါ်မှုတွေရှိနေပါလဲ။ဖြစ်လို့ဖြစ်စဉ်အင်အားစုတွေဆိုတာဘယ်သူတွေလဲဆိုတာကို VOES နေနေညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOES ရဲ့ဖုန်းနံပါတ် 1-2-3-2-3-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOES ရဲ့အီးမေးလ်လိပ်စာ bamis@boenews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOES ရဲ့ Facebook စာမျက်နှာမှာလည်းမချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ VOE ရဲ့တိုက်ရိုက်လေးလိုက်စီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာတင်ဆက်ပေးနေတာဖြစ်ပါတယ်။မနေ့ပြန်စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရပါတယ်။အခုဆက်ပြီး American နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။American ပြည်ထောင်စု California ပြည်နယ်မှာဒီနှစ်အတွင်းစံချိန်တင်အပူလိုင်းတံခံခဲ့ရသလိုအရင်နှစ်ကလောင်ခဲ့တဲ့တော်မီကြီးထက်အစပေါင်းများစွာဆိုးတဲ့တော်မီကြီးတွေလည်းလောင်ကျွမ်းခဲ့ပါတယ်။အခြေအနေတွေဒီထက်ပိုဆိုးလာမယ့်ပုံရှိတယ်လို့ဥတုရာသီဆိုင်ရာကြံ့ကျင်သူတွေကပြောပါတယ်။ကမ္ဘာဥတုရာသီပြောင်းလဲမှုကြောင့်အခုလိုအခြေအနေတွေဖြစ်လာရတာလို့ California ပြည်နယ်ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားသလိုဒီနယ်အုပ်ချုပ်ရေးမှူး Jerry Brown ကလည်းအဲ့ဒီအခြေအနေတွေနဲ့ပတ်သက်ပြီးဆွေးနွေးအဖြေရှာဖို့ September 12ရက်ကနေ14ရက်အထိအပြည်ပြည်ဆိုင်ရာညီလာခံတရက်ကို Los Angeles မြို့မှာအင်ရှင်အဖြစ်လက်ခံကျင်းပပေးပါရယ်။ဒီအကြောင်းကို Mike O'Sullivan သတင်းပေးပို့ထားတာကိုနန်းလောင်ကတင်ပြထားပါရယ်
။ California ပြည်နယ်မြောက်ပိုင်းမှာဒီနှစ်အတွင်းလောင်ကျွမ်းခဲ့တဲ့ Mendocino Complex တော်မီကြီးဟာအရင်နှစ်ကလောင်ခဲ့တဲ့မီထက်အဆမတန်ပြင်းထန်ကြီးမားပါရယ်။တဟာသမိုင်းတစ်လျှောက်အစိုးဆုံးမိလက်ဖြစ်ပြီးမြေဟက်တာပေါင်း 38,600 လောင်ကျွမ်းသွားတာပါပြည်နယ်ရင်းကတချို့အပိုင်းတွေမှာခုချိန်ထိဆက်ပြီးမိလောင်နေပါသေးတယ်ကမ္ဘာဥရုယာသီပြောင်းလဲလာတာကြောင့်တစ်ကမ္ဘာလုံးကအခြေအနေတွေပိုဆိုးလာနေပြီးဒီပြဿနာတွေအတော်ကြီးတယ်လို့ကြွမ်းကျင်သူအများစုကပြောပါတယ်ပင်ဆယ်ဗေးနီးယားပြည်နယ်တက္ကသိုလ်ကဥတုဆိုင်ရာပညာရှင်မိုက်ကယ်မန်ကစကပ်ကတ်တစ်ဆင့်အခုလိုပြောပါတယ
် We are literally seeing them play out in real time
ဥရုယာသီပြောင်းလဲလာတာကိုကျွန်တော်တို့လက်တွေ့မြင်နေရတာပါစံချိန်တင်အဖူလိုင်းတွေဝင်တာရေကြီးရေရှမ်းတာတွေမိုးခေါင်ရေရှားတာတွေနဲ့တော်မီလောင်တာတွေဖြစ်နေပါတယ်
။ကမ္ဘာတဝန်းကာဗွန်ဒိုင်အောက်ဆိုက်တန်ငွေထုတ်လွှတ်တာနဲ့ဖန်လုံအိမ်တန်ငွေထုတ်လွှတ်တာတွေကြောင့်ကမ္ဘာကြီးပူနွေးမှုကိုအရှိန်မြင့်တင်ပေးလိုက်တာဖြစ်တယ်လို့ဥတုရာသီဆိုင်ရာကြွမ်းကျင်သူတွေကပြောပါတယ်။ဒါပေမဲ့လည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့အဲ့ဒီအချက်တွေအပေါ်တန်ရရှိနေပါတယ်။ကမ္ဘာကြီးပူနွေးမှုကိုဖြစ်စေတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်ငွေထုတ်လွှတ်မှုကိုလျှော့ချဖို့ရည်ရွယ်ချက်နဲ့2015ခုနှစ်မှာသဘောတူလက်မှတ်ရေးထိုးခဲ့ကြတဲ့ပြည်ထောင်စုသဘောတူညီမှုကလည်းအမေရိကန်နိုင်ငံနှုတ်ထွက်ဖို့ကြေညာခဲ့ပါတယ်။ဒ ီသဘောတူညီမှုကထ ිය မှုမရှိသလိုအလောက်ကင်တွေပျက်စီးစေတယ်လို့လည်းဆိုပါတယ်။ကဘာကြီးပုံနှဲမှုကိုဖြစ်လာစေတဲ့အကြောင်းရင်းတွေကိုရှင်းချနိုင်ဖို့တခုခုတော့လုပ်ရမယ်လို့ဥရူရာသီဆိုင်ရာသုတေသီအများစုကပြောပါတယ်။မိုက်ကယ်မန်ကလည်းအခုလိုဆက်ပြောပါတယ်။
A warmer atmosphere can hold more moisture.
ပူနွေးတဲ့လေထုကရေဓာတ်ကိုပိုပြီးထိန်းထားနိုင်တယ်လေ။ဒါကြောင့်မိုးရွာမဲ့အခြေအနေတွေပိုဖြစ်ပွားလာသလိုဆိုးရွားတဲ့ရေကြီးရေရှမ်းမှုတွေဖြစ်လာစေပါတယ်
။တခါကမ္ဘာဥရုယာတိပြောင်းလဲမှုကြောင့်ကမ္ဘာမျက်နှာပြင်အထက်10ကီလိုမီတာမှရှိတဲ့ကမ္ဘာလေဆီကြောင်းကြီးတွေဥတီယာပြောင်းလဲသွားပြီးကြီးမားပြင်းထန်တဲ့တော်မီလောင်ရာတွေနဲ့ရေခမ်းခြောက်မှုတွေလည်းဖြစ်ပွားစေပါတယ်။တော်မီလောင်ရာကထွက်ပေါ်လာတဲ့မိခိုတွေကြောင့်ရောမြို့ရွာတွေမှာပြင်းပြင်းထန်ထန်အပူချိန်မြင့်တက်လာတဲ့အတွက်ပါကျန်းမာရေးအပေါ်တရားမှုတွေရှိလာပါတယ်။ကယ်လီဖိုးနီးယားပြည်နယ်သဘာဝပတ်ဝန်းကျင်ကာကွယ်ထိန်းသိမ်းရေးအေဂျင်စီကရာဘူဘာဆူကလည်း Skype ကနေတဆင့်အခုလိုရှင်းပြပါတယ်။
There's a larger population living in urban areas and actually more importantly
မြို့ပြတွေမှာပိုးပြီးလူတွေထူထပ်ပါတယ်ဒီထက်ပိုရေးကြီးတဲ့အချက်ကကျန်းမာရေးထိခိုက်နိုင်တဲ့အခြေအနေပိုများတဲ့လူတွေကမြို့ပြတွေမှာပိုးပြီးတော့အနေများကြတာပါ
တက်ကြီးရွယ်အိုတွေလှူငယ်လူရွယ်တွေနဲ့စီးရဲနွမ်းပါသူတွေကြားအသေးအပြောက်များလာတာကိုလည်းသူတည်တီတွေတွေ့မြင်နေရပါတယ်။ကမ္ဘာဥရုယာတိပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ကာကွယ်သားစီးရဲတွေဘာတစ်ခုမှမလုပ်ဘူးဆိုရင်အပူချိန်တွေမြင့်တဲ့ရေတွေခန့်ချောက်အမြန်လာမကြီးတွေပေါ်မှာရေကြီးရေရှမ်းနာတွေဖြစ်လာနိုင်တယ်လို့ကန်ယူရန်တွေမှာရေတိုက်စားမှုများလာပြီးဆိုးဝါးပြင်းထန်တဲ့တောမီးလောင်ကျွမ်းမှုတွေပိုးပြီးတော့တွေ့မြင်လာရနိုင်တယ်လို့ကယ်လီဖိုးနီးယားပြည်နယ်ကထုတ်ပြန်လိုက်တဲ့နောက်ဆုံးအစီရင်ခံစာတစ်စောင်မှဖော်ပြပါတယ်။Scripps Institute ကအနဝဘေဒဆိုင်ရာဌာနက Dan Khayen ကလည်းအခုလိုပြောပါတယ
် State and local governments and other
ဒီကိစ္စကိုသက်ဆိုင်ရာဆွေးနွေးတာဝန်ရှိသူတွေအရင်းနဲ့ထားပါတယ်ဥရုယာတီပြောင်းလဲမှုနဲ့ပတ်သက်တဲ့လက္ခဏာတွေပိုးပြီးတော့တွေ့မြင်လာမယ်ဆိုရင်ဒါကိုရပ်တန့်နိုင်ဖို့အားလုံးကအလေးနဲ့ထားလှုပ်ကင်လာကြမှာပါ
San Francisco မြို့မှာကျင်းပနေတဲ့ကမ္ဘာဥတုရသည်အရေးလှောက်ရှားမှုအပြည့်ပြည့်ဆိုင်ရာညီလာခံမှာကာဗွန်ဒိုင်အောက်ဆိုက်တန်ငွေထုတ်လုပ်မှုလျှော့ချရေးလှုပ်ကင်နိုင်မယ့်နည်းလမ်းတွေကိုရှာဖွေသွားကြမယ်အပြင်ပြင်းထန်ဆိုးရွားတဲ့အခြေအနေတွေကိုဘယ်လိုရှောင်ရှားနိုင်မလဲဆိုတာကိုစဉ်းစားအဖြေရှာကြမှာပါ။ဒါပေမဲ့လည်းဒီလိုညီလာခံကျင်းပပြီးတော့စဉ်းစားအဖြေရှာနေုံနဲ့မလုံလောက်ဘူးလို့ညီလာခံကျင်းပရာနေရာမှာလာရောက်ဆန္ဒပြနေကြတဲ့သူတွေကပြောပါတယ်ရှင်။
မနားလောင်ပါရှင်အခုကြံနေသေးတဲ့အချိန်တွင်းမှာဒီညနေခင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင
်အမေရိကန်ပြည်သူရှေ့ဘက်ချန်မြောက်ကရိုလိုင်းနားပြည်နယ်ကိုဖလော်ရက်ဆိုင်ကိမွန်နဲ့စတင်ဝင်ရောက်နေပါပြီဒီနေ့စောပိုင်းမှာမွန်တိုင်းကလေတိုက်နှုန်းတနားရီ109ကီလိုမီတာထိရှိနေတဲ့အကြောင်းလဲအမေရိကန်အမျိုးသားသမုဒ္ဒရာနယ်လေလူဆိုင်ဌာနနိုဝါကပြောဆိုထားတာပါဖလော်ရက်ဆိုင်ကိကိုအခုကပြင်းအဆင့်တစ်ရှိတဲ့မွန်တိုင်းဖြစ်အဆင့်လျှော့ချလိုက်ပြီမလဲထိခိုက်ပျက်စီးနေတဲ့အနေနဲ့ကြီးကြီးမားမားရှိနေစေဖြစ်တဲ့အကြောင်းလဲမိုးလေဝသကျွမ်းကျင်သူတွေကသတိပေးထားပါတယ်အရာဖြင့်တိုင်ဖုန်းမွန်တိုင်းမွန်ကောဟာလာမယ့်စနေနေ့မနေ့ပိုင်းမှာဖိလစ်ပိုင်နိုင်ငံဝင်ရောက်မယ်လို့ခန့်မှန်းထားတဲ့အတွက်ဒေသခံတွေကြိုတင်ပြင်ဆင်နေပါတယ်ဖိလစ်ပိုင်မြောက်ပိုင်းကအထူးအချင်းကြီးဖြစ်တဲ့သန်းနဲ့ချီတဲ့အိန္ဒိယရှိရာလူဆောင်ကျွမ်းမော်ကစီးပွားလုပ်ငန်းတွေလူနေအိမ်တွေမှာနောက်ဆုံးကြိုတင်ပြင်ဆင်မှုတွေလုပ်ခဲ့ကြတာပါရိုက်တာသတင်းဌာနကမြန်မာသတင်းတောင်နေရာကိုထောင်နှံစီရင်ချက်ချတဲ့အပေါ်နိုင်ငံတော်တမင်ခံပုဂ္ဂိုလ်ဒေါ်မွန်ဆတ်စုကြီးကကာကွယ်ပြောဆိုလိုက်တဲ့အတွက်အမေရိကန်ကဝေဖန်လိုက်ပါတယ်ရိုက်တာသတင်းတောက်တွေကိုနိုင်ငံတော်လျှော့ဝှက်ချက်အုပ်တွေချုပ်ဖောက်မှုအရတရားရုံးကအပြစ်ပေးခဲ့တာဖြစ်တဲ့အကြောင်းဗီယက်နမ်နိုင်ငံမှာကျင်းပနေတဲ့ကမ္ဘာစီးပွားရေးဆိုင်ရာနှိမ့်နှောင်းပွဲပွဲမှာဒေါ်မွန်ဆတ်စုကြီးမှတ်ချက်ပေးပြောဆိုခဲ့တာလက်ခံနိုင်စရာမရှိကြောင်းအမေရိကန်နိုင်ငံဝန်ကြီးဌာနကမနေ့တုန်းကပြောဆိုလိုက်တာပါသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုအရေးယူခဲ့တဲ့အပေါ်အလွန်မင်းစစ်ပြရကြောင်းနဲ့သတင်းတောက်နေရာကိုချွင်းချက်မရှိပြန်လွတ်ပေးဖို့အမေရိကန်ကကြိုးပမ်းသွားမှာဖြစ်တယ်လို့တရားရုံးဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမှာဒေသလက်ခွင့်အတွက်မင်းကိုထုတ်စရာဖြစ်ရတဲ့အကြောင်းအမေရိကန်နိုင်ငံဝန်ကြီးဌာနပြောဝင်ဟက်သာနော်ရကမနေ့တုန်းကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါတစ်ချိန်တည်းမှာပဲကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်နစ်ကီဟေးလီကလည်းဒေါ်ဆတ်ဆူချီကာဝယ်ပြောဆိုချက်ကမယုံနိုင်စရာဖြစ်ရတဲ့အကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်
။တရင်ချင်းချက်ကိုကိုအောင်လုံပြောပြပေးခဲ့တာပါ။ဒီညနေစီစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသားမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Void ဇော်ညိုက်ဖြစ်ပါတယ်။အခုကျမတို့ရေဒီယိုစီစဉ်ပြီးပြီးချင်း Asia Set 7 ဂျူဒူကထုတ်လွှင့်ပေးတဲ့ VOA နေ့စဉ် TV သတင်းလွှာကိုကြည့်ရှုနားဆင်နိုင်ပါတယ်။VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါရယ်။နောက်ထပ်2နာရီကြာ9နာရီမှထုတ်လွှင့်မယ့်အစီအစဉ်မှာပြန်ဆုံကြရအောင်ပါ။တော်တာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေ။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington. from Washington.